This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလာရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစပြီးရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။အင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဧပြီလ1ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ငလင်တန်ကြောင့်ပြည်သူလူထုကပ်ပြီးကြုံနေရချိန်မှာနောင်ချူမျိုးကိုစစ်ကောင်စီဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာပြည်သူလူထုများငလင်တန်ကြောင့်ကပ်ပြီး NDA ကြုံနေရချိန်မှာရန်ပြည်နယ်မြောက်ပိုင်း TNL ထိန်းချုပ်နယ်မြေနောင်ချူမျိုးနယ်ကိုစစ်ကောင်စီကဒရုန်းဖြင့်လာရောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ PSLF TNL ကထုတ်ပြန်ထားပါတယ်မလ31ရက်နေ့မနက်10:10ခန့်မှာစစ်ကောင်စီက120မမဘုံသီးတေဆောင်လာတဲ့ဒရုန်းဖြင့်ကြောက်ကြမ်းကြီးရွာကိုလာရောက်ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်အလားတူငလင်လှုပ်ခတ်ခဲ့တဲ့မလ28ရက်နေ့နေ့လယ် 10:05 ခန့်မှာလေနောင်ချူမျိုးနယ်နောင်လင်ကျေးရွာကိုဂျက်ဖိုက်တာဖြင့်ပေါင250ဘုံနှလုံးလာရောက်ကျဲချတိုက်ခိုက်ခဲ့ရာစာတင်ကြောင်းနှစ်ကြောင်းနဲ့ဒေသခံနေအိမ်3လုံးထိမှန်ပျက်စီးခဲ့ရတယ်လို့သိရပါတယ်စစ်ကောင်စီကငလင်လှုပ်ခတ်ပြီးတဲ့နောက်မလ31ရက်နေ့ကနေအေဘီလာ6ရက်နေ့အထိနိုင်ငံတော်အဆင့်ဝန်ထမ်းချင်းအထိမ့်မှတ်နေ့ရက်အဖြစ်သတ်မှတ်ကြေညာထားပေမယ့်အရသာပြည်သူများကိုပြစ်မှတ်ထားဘုံကျဲတိုက်ခိုက်မှုများကိုတော့ဆက်လက်လှုပ်ဆောင်နေတာပဲဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးငလင်တန်ခံခဲ့ရတဲ့ရွာသိကုန်းကျေးရွာကိုစစ်ကောင်စီကဘုံကျဲခဲ့ပြီးတော့မီးရှို့ဖျက်ဆီးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းပေါ့မြွနယ်တဲကငလင်တန်ခံရတဲ့ရွာသိကုန်းကျေးရွာကိုစစ်ကောင်စီကဘုံကျဲခဲ့ပြီးတော့မြေပြင်စစ်ကြောင်းကလည်းဝင်ရောက်မီးရှို့ဖျက်ဆီးခဲ့တယ်လို့သိရပါတယ်။မလ30ရက်နေ့မနက်10:00ခွဲအချိန်ဝန်းကျင်မှာစစ်ရဟရင်ဖြင့်ဘုံကျဲသွားခဲ့တာဖြစ်ပြီးတော့မြေပြင်စစ်ကြောင်းကလည်းလူနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။ဘုံကျဲတိုက်ခိုက်ပြီးတော့မီးရှို့ဖျက်ဆီးခံရတာကြောင့်အင်ဂျီတရာနေပါတာရှိတဲ့ရွာသိကုန်းကျေးရွာကလူနေအိမ်အားလုံးဖျက်ဆီးခဲ့ရတယ်လို့မလ28ရက်နေ့ငလင်လှုပ်ခတ်စဉ်ကလည်းရွာဦးဖုံးတော်ကြီးပရိဟိတကျောင်းနဲ့လူနေအိမ်တချို့ထိခိုက်ပျက်စီးခဲ့ရတယ်လို့သိရပါတယ်မလ30ရက်နေ့ညနေပိုင်းအထိရွာသိကုန်းကျေးရွာအနီးမှာစစ်ကောင်စီစစ်ကြောင်းရှိနေသေးပြီးတော့ငလင်တန်နဲ့စစ်မိတ်ဆာတွေကြောင်းထွက်ပြေးတိမ်းရှောင်နေကြရတဲ့ဒေသခံတွေအတွက်အကူအညီအရေးပေါ်လိုအပ်နေတယ်လို့ရွာသိကုန်းကျေးရွာအောင်ချမ်းသာကျောင်းတိုက်ဖြူစင်မြင့်တာမိဘမိတ်ကျောင်းဆရာတော်ဦးသူစနာက DPP သတင်းဌာနမှတဆင့်မြင့်တာရက်ခံထားပါတယ်ဒါအပြင်မလ31ရက်နေ့မနက်6နာရီခန့်မှာစလင်းမြို့နယ်တညောင်ရွာထိပ်ကိုလေချောင်းတိုက်ခိုက်မှု၈ကြိမ်ခန့်လှုပ်ဆောင်သွားခဲ့သေးတယ်လို့သိရပါပါတယ်ခင်ဗျာဆလဘီမြန်မာစစ်ကောင်စီကနိုင်ငံတော်ကဒေသအတော်များများမှာလေကြောင်းကနေတိုက်ခိုက်နေတာကိုဘလို့လုပ်ပြီးတော့လုံးရရတာလဲလို့ထိုင်းလွှတ်တော်အမတ်ထောက်ပြပြောဆိုတဲ့သတင်းကိုတင်ပြပေးပါမယ်မြန်မာစစ်ကောင်စီဟာနိုင်ငံတော်ကဒေသအတော်များများမှာလေကြောင်းကနေတိုက်ခိုက်နေတာကိုဘလို့လုပ်ပြီးလုံးရရတာလဲလို့ထိုင်းနိုင်ငံကတရားမျှတရေးပါတီလွှတ်တော်အမတ်ကန်နာဝီစစ်ဆမ်က၎င်းရဲ့လူမှုကွန်ရက်မှာအသေးစိတ်ရေးသားထားပြီးတော့မြန်မာနိုင်ငံမှာရှိတဲ့စစ်ပွဲတွေနဲ့စစ်ရေးဆိုင်ရာလှုံ့ဆော်မှုတွေကိုချက်ချင်းရပ်ဖို့တောင်းဆိုမှရလိမ့်မယ်လို့ပြောထားပါတယ်မြန်မာနဲ့တရုတ်နိုင်ငံတို့ရဲ့အစိပ်အပိုင်းတချို့မှာကြီးမားတဲ့ငလင်တန်းကိုခံစားနေရသူတွေကိုကူညီနေချိန်မှာပဲစစ်ကောင်စီကနိုင်ငံတော်ကဒေသအတော်များများမှာလေကြောင်းကနေတိုက်ခိုက်နေတာကိုဘယ်လိုလုပ်ပြီးတော့လုံးရရတာလဲမြန်မာနိုင်ငံမှာငလင်လှုပ်ပြီးကလေးကစစ်ကောင်စီဟာမကွေးတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာလေကြောင်းကနေပို့ပြီးတော့တိုက်ခိုက်နေတယ်လို့သတင်းတွေဇက်တိုက်ထွက်နေတာပါမလ28ရက်နေ့ကစပြီးတော့မနေ့ကအထိတိုက်ခိုက်နေပြီးတော့ဆက်ပြီးလုံးလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်ဘာတွေဖြစ်နေတာလဲဒီလိုဆိုးရွားတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာ အခြေအနေမျိုးမှာမြန်မာနိုင်ငံမှာရှိတဲ့စစ်ပွဲတွေကိုချက်ချင်းရပ်ဖို့စီးရေးဆိုင်ရာလှုပ်ရှားမှုတွေကိုချက်ချင်းရပ်ဖို့နီလန်ပေါင်းစုံနဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့တောင်းဆိုရပါမယ်လို့ရေးသားထားပါတယ်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ငလင်ကြောင့်အရေးပေါ်အခြေအနေကိုကူညီဖို့ထိုင်းနိုင်ငံကအဖွဲ့ကိုဆေးလွတ်ထားပြီးဆိုပြီးမဲ့ဒီအခွင့်အရေးကိုအသုံးချပြီးတော့မြန်မာစစ်တပ်ကိုစစ်ဆင်ရေးတွေချက်ချင်းရပ်တန့်ဖို့ပြောသင့်တယ်လို့လွှတ်တော်အမတ်ကန်နာဝီစစ်ဆန်ကပြောထားတာဖြစ်ပါတယ်ခင်ဗျာဆလဘီအင်အားပြင်းငလင်ကြောင့်ပြည်သူများတဘာဝဘီဒုက္ခရောက်နေချိန်မှာပင်အကြံဘက်စေအုပ်စုကတိုင်းဒေသကြီး၃ခုနဲ့ပြည်နယ်၄ခုကနေရာများကိုလေကြောင်းကနေပုံကျဲတိုက်ခိုက်တဲ့တရင်ကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့စောင့်ကြည့်လေ့လာမှုများအရမတ်လ28ရက်နေ့နေ့လယ်ပိုင်းမှာလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလင်ကြောင့်ပြည်သူများတဘာဝဘီဒုက္ခရောက်နေချိန်မှာပင်အကြံဘက်စေအုပ်စုကစကိုင်းတိုင်းမှာချောင်းဦးမြို့နယ်၊ကချင်ပြည်နယ်မှာပမော်မြို့နယ်၊ရှမ်းပြည်နယ်မှာနောင်ချိုမြို့နယ်၊မကွေးတိုင်းမှာပေါင်မြို့နယ်၊ရခိုင်ပြည်နယ်မှာကြောက်ဖြူမြို့နယ်၊ပဲခူးတိုင်းမှာဖြူမြို့နယ်တို့နဲ့ကရင်ပြည်နယ်တို့ကိုလေကြောင်းတိုက်ခိုက်မှုများအဆက်မပြတ်ပြုလုပ်ခဲ့တယ်လို့သိရပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်လူနေအိမ်နဲ့ဆိုင်ကမ်းများထိခိုက်ပျက်စီးခဲ့ပြီးတော့အရသာထိခိုက်မှုများလည်းရှိခဲ့တယ်လို့အချို့နေရာများမှာတယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းအခက်အခဲများကြောင့်မြေပြင်အခြေအနေမှာစုံစမ်းရခက်ခဲနေစေဖြစ်ကြောင်းသိရပါတယ်။ဒါအပြင်ငလင်တန်တင့်ဒေသများမှာရှိတဲ့အချင်းထောက်များရဲ့တက်ရောက်မှုအခြေအနေအချင်းသားများရဲ့ BNDA ထိခိုက်မှုကိစ္စရပ်များနဲ့ပတ်သက်ပြီးလည်းစစ်အုပ်စုကတီးကြတဲ့သတင်းထုတ်ပြန်ချက်များမပြီးပဲသတင်းအမှောင်ချထားလျက်ရှိတဲ့အတွက်ကြောင့်အချင်းသားများရဲ့ဘေးကင်းလုံခြုံရေးအတွက်မိသားစုဝင်များကစိုးရိမ်လျက်ရှိနေတယ်လို့သိရပါတယ်ခင်ဗျာဆလဘီစစ်ကောင်စီကဗမော်နဲ့လိုင်စာကိုလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပြီးတော့ထိုးစစ်အရှိန်မြင့်နေတဲ့တရင်ကိုတင်ပြပေးပါမယ်။ငလင်ဘေးကြောင့်ပြည်သူလူထုဒုက္ခကြုံနေရချိန်မှာတိုက်ပွဲအရှိန်ရှော့ထားလို့ပြီးမယ်စစ်ကောင်စီကလိုင်စာနဲ့ဗမော်ကိုလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ကထိုးစစ်အရှိန်မြင့်နေတယ်လို့ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကမဇိမသတင်းဌာနကိုပြောကြားခဲ့ကြောင်းသိရပါတယ်။မလ30ရက်နေ့ကဗမော်မျိုးကိုဂျက်ဖိုက်တာဖြင့်ပုံကျဲတိုက်ခိုက်ခဲ့ပြီးတော့ည7:45မိနစ်အချိန်မှာလိုင်စာမျိုးအနည်းကိုအသေးခံဒရုန်းများဖြင့်တိုက်ခိုက်ခဲ့တယ်လို့ဘုံမူကြီးနော်ဘူးကဆိုထားပါတယ်။ဒါပြင်ဝိုင်းမော်မျိုးအနီးမှာလည်းစစ်ကောင်စီရဲ့ခလာရ58တပ်ရင်းကမြေပြင်ထိုးစစ်ဆင်တွေကတိုက်ပွဲအရှိန်မြင့်နေတာကြောင့်ခုခံစစ်ပွဲတွေဖြစ်နေရတယ်လို့စက်ပြောထားပါတယ်။ငလင်ဘေးကြောင့်ပြည်သူများထိခိုက်သေးဆုံးမှုအတွက်ဝိုင်းနေရပြီးတော့ပြည်လဲထူထောင်ရေးလုပ်ငန်းများနဲ့လူသားချင်းစာနာထောက်ထားရေးအကူအညီများကိုကချင်လူထုတရက်လုံးနဲ့အတူတက်နိုင်သမျှပံ့ပိုးကူညီသွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIU ကမလ30ရက်နေ့မှာထုတ်ပြန်ထားပါတယ်။ငလင်ဘေးတင်ပြည်သူများအားကူညီကယ်ဆယ်ရေးဆောင်ရွက်နိုင်ဖို့မလ30ရက်နေ့မှာဧပြီလ12ရက်နေ့အထိထိုးစစ်ရပ်ထားမယ်လို့အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကလည်းထုတ်ပြန်ထားပေမဲ့စစ်ကောင်စီကမြေပြင်ထိုးစစ်များအပြင်လေကြောင်းတိုက်ခတ်မှုများကိုပါဆက်လက်လုပ်ဆောင်နေတာပဲဖြစ်ပါတယ်ခင်ဗျာဆလဘီကြောက်ဖြူမှာစစ်ကောင်စီလက်နက်ကြီးကြောင့်တန်ကာတပားနဲ့ပြည်သူတို့ဦးတည်ဆုံးတဲ့တရင်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဇင်ချောင်းကုံပွေရွာကိုစစ်ကောင်စီရဲတပ်မှလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်တန်ကာတပားနဲ့အရသာပြည်သူတို့ဦးတည်ဆုံးခဲ့တယ်လို့ Arakan Prince Media ကဖော်ပြထားပါတယ်။မလ31ရက်နေ့မနက်9နာရီကျော်ကမှမင်းရက်တိုက်နယ်ဝနက်ချိန်ရွာအနီးမှာကြောက်ချထားတဲ့စစ်ကောင်စီရဲ့ Navy စစ်သင်္ဘောတစ်စီးကနေဇင်ချောင်းကုံပွေရွာကိုလက်နက်ကြီး3လုံးပစ်ခတ်ခဲ့တာလို့သိရပါတယ်။လက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်တပ်တော်32နှစ်ရှိတဲ့အရှင်အဒိစာနဲ့အသက်30ခန်းရှိဥပကျန်းဆိုသူတို့နှစ်ဦးတိတ်ဆုံးခဲ့ရပြီးတော့ဆရာတော်ကြီးတစ်ပါးနဲ့ကိုရင်တစ်ပါးအပါအဝင်ပြည်သူ9ဦးပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။ဒါအပြင်ကြောက်ဖြူမျိုးနဲ့ကုလပါရွာကိုလည်းစစ်ကောင်စီကမလ30ရက်နေ့ညကဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါသေးတယ်။ညနေ 9:30 ခန်းမှာဒရုန်းတစ်စီးဖြင့်ဘုံနှလုံးချေချတိုက်ခိုက်ခဲ့တာဖြစ်ပြီးတော့နေအိမ်နဲ့ဆိုင်ကမ်းတစ်ခန်းပျက်စီးခဲ့ရပြီးအရသာထိခိုက်မှုတော့မရှိခဲ့ဘူးလို့သိရပါတယ်ခင်ဗျာ။ဆလဘီငလင်တန်တင့်ဒေသများမှာရွှေဘိုခရိုင်အမှတ်7တပ်ရင်းနဲ့အမှတ် 1222တပ်ရင်း TRIB ဟာတို့ကလူသားချင်းစာနာတဲ့အကူအညီများနဲ့စေကူတာပေးမှုတို့လှုပ်ဆောင်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ငလင်တန်တင့်ဒေသများမှာလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းများဖြစ်တဲ့စာနယ်ရိက္ခာများဖြန့်ဝေပေးခြင်းကိုပြည်သူ့ကာကွယ်ရေးတပ်မတော် PDF ရွှေဘိုခရိုင်အမှတ်16တပ်ရင်းကဆောင်ရွက်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အလားတူငလင်တန်တင့်ဒေသများမှာစေကူတာပေးခြင်းအားပြည်သူ့ကာကွယ်ရေးတပ်မတော် PDF အမှတ်1222တက်ရင် TRIB ဟာကလှုပ်ဆောင်ခဲ့ကြတယ်လို့လည်းသိရပါတယ်ခင်ဗျာဆလဘီငလင်လှုပ်ခတ်မှုကြောင့်နေပြည်တော်စကားဆရဲ့တက်နေအတွင်းမှာတည်ဆုံးသူစုစုပေါင်း100အထက်ရှိတဲ့တရင်ကိုတင်ပြပေးပါမယ်။ငလင်လှုပ်ခတ်မှုကြောင့်နေပြည်တော်စကားဆရဲ့တက်နေအတွင်းမှာတည်ဆုံးသူစုစုပေါင်း100အထက်ရှိတယ်လို့ CDM ဘူကြီးဇင်ယော်ကအသိပေးဆိုထားပါတယ်။နေပြည်တော်တက်နေအတွင်းမှာစုစုပေါင်းတည်ဆုံးသူ100အထက်မှာရှိပါတယ်။ဒူးချုပ်စိုးဝင်းရဲ့ဒုတိယအရန်တက်ဖြစ်တဲ့ခမရ333တည်ဆုံး6ယောက်ဒံယာရစိုးရင်ရ28ယောက်ဖြစ်ပါတယ်။မြောင်းလိုင်းရဲ့ကိုရန်တော်တက်ဖြစ်တဲ့ခမရ335ကတော့ အုပ်ချုပ်မှုနဲ့လူနေအဆောင်အလုံးပြိုကျပျက်စီးသွားတာကြောင့်အုပ်ချုပ်မှုရုံးလုပ်ငန်းတွေကိုတစ်ပင်အောက်မှာလုံခြုံဆောင်ရွက်နေကြရတယ်လို့ဆိုထားပါတယ်။ဒါအပြင်စေယုံချုပ်ရဲ့နေရာ90ရာခိုင်နှုန်းမှာမြေကြီးပေါ်အိတ်မြေကြီးပေါ်စားရတဲ့အခြေအနေကိုရောက်သွားနေပြီဖြစ်တယ်လို့ဆိုပါတယ်။စစ်တပ်အဆောင်အများစုနေပြည်တော်မှာပြိုကျရခြင်းမှာဘီလက်မြေအတူကြောင့်ဖြစ်တယ်လို့လည်း၎င်းကဆိုထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီရန်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဒီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်အစ္စလမ်ဘာသာဝင်များ၏ထူးမြတ်သောအီသူဖတ်တဝါကျွတ်အစ်နစ်နေရူးနေမြတ်အချိန်ခါတမယတွင်ရက်ဝေးရက်နီးမှအစ္စလမ်ဘာသာဝင်များအားလုံးအတွက် NUG နိုင်ငံသား၏ဝင်ကြီးစုမွန်ကောင်းတောင်းတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ31ရက်နေ့မှာကြာရောက်တဲ့အစ္စလမ်ဘာသာဝင်များ၏ထူးမြတ်သောအီသူဖတ်တဝါကျွတ်အစ်နစ်နေရူးနေမြတ်အချိန်ခါတမယတွင် NUG နိုင်ငံသား၏ဝင်ကြီးဒေါ်စင်မာအောင်ကစုမွန်ကောင်းတောင်းဆိုကြောင်းအခုလိုအသိပေးရေးသားထားပါသည်။အစ္စလမ်ဘာသာဝင်များ၏ထူးမြတ်သောအီတူဖတ်တဝါကျွတ်အစ်နစ်နေရူးနေမြတ်အချိန်ခါသမယတွင်ယနေ့ရက်ဝေးမှအစ္စလမ်ဘာသာဝင်များအားလုံးစိတ်ဤချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းနှင့်ပြည့်စုံကြပါစေကြောင်းဆုတောင်းမေတ္တာပို့သအပ်ပါれလို့ဖော်ပြထားပါသည်။ပြီးခဲ့သည့်တောက်ကြနေ့ကမြန်မာနိုင်ငံအတွင်းအင်အားပြင်းငလင်လှုပ်ခတ်ခဲ့သည့်အချိန်တွင်အစ္စလမ်ဘာသာဝင်များစုပေါင်းဝတ်ပြုသည့်အချိန်နှင့်တိုက်ဆိုင်နေခြင်းကြောင့်သာသနိကအဆောက်အုံများပြိုကျပျက်စီးပြီးဝိပုလာသူအစ္စလမ်ဘာသာဝင်အများအပြားမြင့်မြတ်သောရှဟီဒီများအဖြစ်ကွဲလွန်သေဆုံးခဲ့ရခြင်းအတွက်လည်းကျန်ရစ်သူမိသားစုများနှင့်အတူထပ်တူထပ်မြကြေကွဲဝမ်းနည်းရပါသည်။ကျန်ရစ်သူမိသားစုများအပေါ်အလားရှင်မြတ်မှစိတ်ခွန်အားချီးမြှင့်ပေးပါစေကြောင်းဆုတောင်းအပ်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ထိုင်ဝမ်မှကယ်ဆယ်ရေးကျွမ်းကျင်လှုပ်သားများနှင့်စက်ကရိယာများမြန်မာနိုင်ငံထဲအဝင်မခံတာစိတ်မကောင်းစရာဖြစ်တယ်လို့တယန်ဇာတာနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်ဝမ်မှကယ်ဆယ်ရေးကျွမ်းကျင်လှုပ်သားများနှင့်စက်ကရိယာများမြန်မာနိုင်ငံထဲအဝင်မခံဘူးဆိုတာစိတ်မကောင်းစရာဖြစ်တယ်လို့တယန်ဇာတာနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာတူးခေါင်ကမတ်လ31ရက်မှာယခုလိုဆိုထားပါတယ်။လူသားချင်းစာနာမှုလုပ်ငန်းမှာနိုင်ငံရေးကိုဘေးဖယ်ထားတဲ့နဲ့ထိုင်ဝမ်မှကယ်ဆယ်ရေးကျွမ်းကျင်လုပ်သားများနှင့်စက်ကရိယာများမြန်မာနိုင်ငံနဲ့အဝင်မခံဘူးဆိုတာစိတ်မကောင်းစရာပါဒီအချိန်မှာနိုင်ငံရေးထက်အုပ်ပုံတွေကြားမှာအသက်ရှင်လျက်ပိတ်မိနေသူတွေကိုမြန်မြန်ဆန်ဆန်ကယ်ထုတ်နိုင်ဖို့ဆိုတာကျွမ်းကျင်လုပ်သားများဆက်ရန်ရများနှင့်ဤပညာအထောက်အကူတွေအင်မတန်လိုအပ်ပါတယ်လူများပြီးပွဲမစီဖြစ်တာထက်နိုင်ငံတကာမှကျွမ်းကျင်ပညာရှင်များရဲ့အထောက်အကူဟာအရန်ကိုလိုအပ်နေတာပါနောက်ပြီးမီဒီယာများရဲ့လှုံ့ဆော်မှုအားနဲ့နိုင်ငံတကာအကူအညီတွေမြန်မြန်ဆန်ဆန်ရောက်လာစေရေးလည်းအရေးကြီးပါတယ်နိုင်ငံတကာမီဒီယာများကိုအယေမယအဖက်မယစင်ကြေတွေနဲ့ပိတ်ပင်တာဟာဒုက္ခရောက်နေတဲ့ပြည်သူများအတွက်အင်မတန်အကျိုးရုပ်စေပါတယ်လို့ဝန်ကြီးကဆိုပါတယ်လက်ရှိ NUG ထိန်းချုပ်နယ်မြေတဲကငလင်ဘေးသင့်ပြည်သူတွေအတွက်တော့အတက်နိုင်ဆုံးကူညီဖြည့်ရှင်ပေးဖို့စီစဉ်နေပြီဖြစ်တယ်လို့သိရပါဗါး။အာနာကလွယ်ပြီးဘာမှမစင်စားတတ်တဲ့လူတွေလက်ထဲမြန်မာပြည်သူတွေနာဂစ်တစ်ကြိမ်ငလင်တစ်ကြိမ်ခံရတာဟာရင်နာစရာကောင်းလာတယ်လို့ဝန်ကြီးကထပ်လောင်းဆိုထားပါတယ်ခင်ဗျာ။ဆလဘီမြန်မာနိုင်ငံအလဲပိုင်း၌လှုပ်ခတ်ခဲ့သောငလင်ကြောင့်ဖြစ်ပေါ်ခဲ့သည့်ထိခိုက်ပျက်စီးမှုများကိုကူညီဆောင်ရွက်ရန် JICA အဖွဲ့မြန်မာနိုင်ငံသို့ရောက်ရှိတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအလဲပိုင်း၌လှုပ်ခတ်ခဲ့သောငလင်ကြောင့်ဖြစ်ပေါ်ခဲ့သည့်ထိခိုက်ပျက်စီးမှုများကိုကူညီဆောင်ရွက်ရန် JICA အဖွဲ့ရန်ကုန်သို့မတ်လ31ရက်မှရောက်ရှိပြီးဖြစ်ကြောင်းသတင်းရရှိပါသည်။မတ်လ28ရက်နေ့တွင်မြန်မာနိုင်ငံ၌လှုပ်ခတ်ခဲ့သောငလင်ကြောင့်ဖြစ်ပေါ်ခဲ့သည့်မြောက်များစွာသောထိခိုက်ပျက်စီးမှုများကိုကူညီဆောင်ရွက်ရန်ဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA မှတဆင့်တဘာဝဘေးအန္တရာယ်ကူညီကယ်ဆယ်ရေးဆိုင်ရာကျွမ်းကျင်ပညာရှင်များအဖွဲ့ကိုကနဦးအနေဖြင့်မြန်မာနိုင်ငံသို့ဆေလွတ်ရန်2025ခုနှစ်မတ်လ30ရက်နေ့တွင်ဂျပန်နိုင်ငံအစိုးရကဆုံးဖြတ်ခဲ့ပါသည်။သက်ဆိုင်ရာ JICA ဝန်ထမ်းနှင့်ဆေးဘက်ဆိုင်ရာပညာရှင်များအပါအဝင်အဖွဲ့ဝင်5ဦးပါဝင်သောအဆိုပါအဖွဲ့သည်လက်ရှိမြေပြင်အခြေအနေလိုအပ်ချက်များနှင့်လုံခြုံရေးအခြေအနေများကိုကြည့်ရှုသုံးသပ်ပြီးနောက်တဘာဝဘေးအန္တရာယ်ဆိုင်ရာအရေးပေါ်ကယ်ဆယ်ရေးအဖွဲ့ JDR ကိုဆေလွတ်ရေးအတွက်ညှိနှိုင်းဆောင်ရွက်မှုများလှုပ်ဆောင်သွားမယ်လို့ဆိုပါသည်။ထို့အပြင်ဂျပန်အစိုးရသည်ငလင်တန်သည့်ပြည်သူများအတွက်အခြေခံလိုအပ်သောပစ္စည်းများအပါအဝင်ရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာပစ္စည်းများကို JICA မှတဆင့်ထောက်ပံ့ပေးအပ်ရန်ဆုံးဖြတ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ Salabi, Kuladamagane, Mapa, Pue, Sinyama, Attake, don't be a Sawyer Mumia at work, Gana Umwe, Dola, Sangadango, Supon Tewin at the Ringo Timpia, Biba Me, Kuladamaga, Puemiane, Ludajin Sana, Tautaye, Sanya, Mapa, Pue, Sinyadi, Attake, don't be a Sawyer Mumia at work, Gana Umwe, Dola, Sangadango, Supon Tewin, Target, Elo, UN Yamaga, Ati Betopia Mare. ဒီကြေကွဲပွဲဖြစ်ပြကြောင်းထိခိုက်ခံစားရသူအားလုံးနဲ့အတူကျွန်တော်တို့တသားတည်းရှိနေပါတယ်။စာနာဂယုနာတက်မိပါတယ်လို့ကုလသမဂ္ဂဌာနရဲ့ညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးယာယီမစ္စတာမာဂိုလူဂျီကော်စီကဆိုပါတယ်။ကုလသမဂ္ဂအဖွဲ့များနဲ့လူသားချင်းစာနာထောက်ထားရေးဆိုင်ရာမိဖက်အဖွဲ့အစည်းများသည်အသက်ငယ်တုံ့ပြန်ဆောင်ရွက်မှုများအတွက်ကနအူးငွေဒေါ်လာ 59ကိုအရေးပေါ်ဆေးဘက်ဆိုင်ရာအဖွဲ့များခိုးလုံစရာပစ္စည်းများအရေးပါသည့်တကိုရီ၃ပစ္စည်းများနှင့်စားနပ်ရိက္ခာအထောက်ပံ့တို့အတွက်ခွဲဝေ၃ဆွဲနေတယ်လို့အသိပေးပါတယ်။ဒါအပြင်မန္တလေးနဲ့အနီးတစ်ဝိုက်ဒေသတွေမှာတိသာထင်ရှားစွာရှိနေပြီးထောက်ပံ့ပို့ဆောင်ရေးဆိုင်ရာအခက်အခဲများရှိနေပေမဲ့အကူအညီလိုအပ်နေသူတွေထံရောက်ရှိဖို့အကောင်းဆုံးကြိုးစားလျက်ရှိတယ်လို့လည်း UN မြန်မာကဖော်ပြပါတယ်။ရှေ့လာမယ့်ရတ္တရပတ်တွေမှာအကူအညီအများကြီးပိုလိုအပ်လာမှာပါ။မြန်မာပြည်သူတွေသည်နိုင်ငံတကာအတိုင်းအဝန်တစ်ခုလုံး၏ခိုင်မာသောကူညီထောက်ပံ့မှုကိုအခုလက်ငင်းကိုလိုအပ်နေတာဖြစ်ပါတယ်လို့မစ္စတာကော်စီမှထပ်လောင်းပြောကြားထားပါတယ်။ကုလသမဂ္ဂအနေဖြင့်လည်းလူသားချင်းစာနာထောက်ထားရေးရေနံများဆေးဘက်ဆိုင်ရာဝန်ထမ်းများနှင့်အကဲဖြတ်ရေးဆိုင်ရာအဖွဲ့များအား ဆလဘီအင်ဒိုနီးရှားကမြန်မာငလင်ဘေးသင့်ပြည်သူတွေကိုကူညီဖို့ဆေလွတ်တဲ့သတင်းကိုတင်ပြပေးပါမယ်။အင်ဒိုနီးရှားလေတပ်တပ်ဖွဲ့ဝင်များနှင့်နေရှင်နယ်မီဒီကေးရှင်းအေဂျင်စီတာဝန်ရှိသူများကမြန်မာနိုင်ငံရှိငလင်ဘေးသင့်များအတွက်လူသားချင်းစာနာမှုအကူအညီများကိုဂျကာတာမြို့ဟယ်လင်ပရာဒါနာကုစုမှာလေတပ်အခြေစိုက်စခန်းရှိဟာကယူလီစီ 130INASAR ဟာဧပြီလ1ရက်နေ့မှာမြန်မာနိုင်ငံကိုစတင်ထွက်ခွာမှာဖြစ်ပြီးအကူအညီပစ္စည်းတွေကိုဧပြီလ3ရက်နေ့မှာပို့ဆောင်မှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောကြားထားပါတယ်ခင်ဗျာ။ဆလဘီလူသားချင်းစာနာထောက်ထားသောအဖြစ်ကောင်းငင်ကနေဘုံကျဲတိုက်ခိုက်မှုတွေကိုရပ်ပေတန့်ပေးဖို့ ကိုထိန်လင်းမြစ်တာရက်ခံစကားဆိုတဲ့သတင်းကိုတင်ပြပေးပါမယ်။လူသားချင်းစာနာထောက်ထားသောအဖြစ်ကောင်းငင်ကနေဘုံကျဲတိုက်ခိုက်မှုတွေကိုရပ်ပေတန့်ပေးဖို့ဒေါအောင်ဆန်းစုကြည်ရဲ့တားငယ်ကိုထိန်လင်းကမတ်လ30ရက်မှာမြစ်တာရက်ခံစကားဆိုလိုက်ပါတယ်။ကျွန်တော်ဒီနေ့ဖော့ဝင်းကမြန်မာနယ်ပွားမိသားစုများနဲ့တွေ့ဆုံခဲ့တယ်။ကျွန်တော်တို့အားလုံးမြန်မာပြည်သူတွေနဲ့ထပ်တူဝမ်းနဲ့စိတ်မကောင်း ဝန်နဲ့ကြည်ခွဲရပါတယ်။ကျောင်းမဆရာငလင်တန်းကြောင့်ဒုက္ခရောက်နေသူတွေကိုကယ်ဆယ်ဖို့ကြိုးစားနေချိန်မှာတစ်ဖက်မှာလည်းပြည်သူတွေကိုစစ်တပ်ကဘုံတွေကျဲပြီးတိုက်ခိုက်နေတယ်ဆိုတာကိုမီဒီယာတွေကအချိန်နဲ့တပြေးညီသတင်းပေးနေတယ်။အင်မတန်လူမဆန်တဲ့လောက်ရပါပဲစစ်တပ်ကိုကျွန်တော်မြစ်တာရက်ခံပါတယ်။လူသားချင်းစာနာထောက်ထားသောအားဖြင့် အခုအချိန်မှာကောင်းငင်ကနေဘုံကျဲတိုက်ခိုက်မှုတွေကိုရပ်ပေးပါ။နိုင်ငံတကာနဲ့အဖွဲ့ပေါင်းစုံကအကူအညီတွေကိုပိတ်ဆို့တားဆီးနေမှုကိုရပ်ပေးပါလို့ကိုထိန်လင်းကဆိုပါတယ်။မြန်မာနယ်ပေါင်းမိသားစုတွေထည့်ဝင်တဲ့အလူငွေတွေကိုအိတ်တူဘာမာကငလင်တန်းကြောင့်ဒုက္ခရောက်သူတွေအတွက်ကူညီဖို့သုံးစွဲသွားမှာဖြစ်ပြီးတော့ယခုအချိန်ဟာပြည်သူတွေရဲ့အသက်ကိုကယ်ရမယ့်အချိန်ဖြစ်တယ်လို့ကိုထိန်လင အကျဉ်းရေး၁၁ချိန်ပြုလုပ်ခဲ့ပြီးအပြစ်မဲ့ပြည်သူ၁၀ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။ဆက်လက်ပြီးမြင်းကလင်းသဘာဝဘေးထောက်ပံ့စာနာကူညီပေးကမ်ပိန်းမှာ၃ရက်အတွင်းမြန်မာငွေကျပ်38,000ကျော်အထိရရှိခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ကမ်ပိန်းစတင်ပြီး၃ရက်အတွင်းရရှိခဲ့သည့်38,000ကျော်ကိုအချိန်နှင့်တပြေးညီအကူအညီပေးနိုင်ရန်အတွက် SCF မှအမြန်ဆုံးလွှဲပြောင်းပေးလျက်ရှိတယ်လို့သတင်းထုတ်ပြန်ပါတယ်။နိုင်ငံအရရမှ Spring Development Bank အွန်လန်လွှင့်ချီနှွေဦးထီ Spring Crowd Fund နှွေဦးလူထုရမုံငွေအသုံးပြုသူပြည်တွင်းပြည်ပပြည်သူများ၏စုပေါင်းပါဝင်မှုများကြောင့်မြင်းကလင်းသဘာဝဘေးထောက်ပံ့စာနာကူညီပေးကမ်ပိန်းမှာ၃ရက်အတွင်းမြန်မာငွေကျပ်38,000ကျော်အထိရရှိပြီးနောက်ထပ်လဲဇက်တိုက်ပါဝင်လှူဒန်းပေးနေကြတဲ့အတွက်ပြည်သူများအားလုံးကိုကျေးဇူးအထူးတင်ရှိကြောင်းဆိုပါတယ်ရရှိထောက်ပံ့ငွေများကိုငလင်ဘေးသင့်ဒေသများအတွက်အမြန်ဆုံးကူညီနိုင်အောင်ပထမအကြိမ်ဖြင့်3,000ကျပ်တည်တည်ဒုတိယအကြိမ်ဖြင့်3,500ကျပ်တည်တည် Tadia Ajayin Phe, Teng Natang Khunia Jet Tididu Go, Ministry of Humanitarian Affairs and Disaster Management NUG Do, Aumien Zwa Lue Piang Pi Lai Nai Mi Phe De Lu Pho Pya Bare. ဆက်လက်၍လည်းဧပြီလ12ရက်နေ့အထိ SCF တွင်စိတ်ချယုံကြည်စွာဝိုင်းဝန်းပေးဖို့လူဒန်းနိုင်တယ်လို့လည်းအသိပေးကြေညာထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်တဘာဝဘေးဒဏ်သင့်ပြည်သူများနဲ့အတူအခက်အခဲများရင်ဆိုင်ကျော်ဖြတ်နိုင်ရန် တဘာဝဘေးဒဏ်သင့်ပြည်သူများနဲ့အတူအခက်အခဲများရင်ဆိုင်ကျော်ဖြတ်နိုင်ရန်တအောင်အရက်ဖက်အဖွဲ့အစည်း TCSOS အနေဖြင့်ငလင်ဘေးဒဏ်သင့်ပြည်သူများအတွက်အလှူငွေ3,200ကျပ်မှတီလူဒန်းသွားမည်ဖြစ်ကြောင်းသိရပါတယ်။အင်အားပြင်းငလင်တန်းကြောင့်ပြည်သူလူထုထိခိုက်နစ်နာဆုံးရှုံးမှုအပေါ်တအောင်အရက်ဖက်အဖွဲ့အစည်းများမှဝိုင်းဝန်းကူညီထောက်ပံ့မည့်အစီအစဉ်ထုတ်ပြန်ချက်မှာအခုလိုဖော်ပြထားတာဖြစ် င်းဆိုင်ကျော်ဖြတ်နိုင်ရန်တအောင်းအရက်ဖက်အဖွဲ့အစည်း TCSOS အနေဖြင့်ငလင်ဘေးဒဏ်သင့်ပြည်သူများအတွက်အလူငွေ 320 ကျပ်မတီလှူဒန်းသွားမယ်လို့ဖော်ပြထားပါတယ်။ဒါအပြင်တအောင်းဒေသရှိနမ်ခမ်း၊ကုတ်ခိုင်၊နမ်ဆန်၊ကြောင်မဲ၊မိုးကုံနှင့်နမ်တူမြို့နယ်၆မြို့နယ်တို့တွင်အလူခံဌာနဖွင့်လှစ်သွားမည်ဖြစ်ပြီးပြည်တွင်းပြည်ပအလူရှင်များမာမိတ်အဖွဲ့အစည်းများတက်ဆွမ်းသလောက်တအောင်းအရက်ဖက်အဖွဲ့အစည်း TCSOS နှင့်အတူလက်တွဲကာပြည်သူမှပြည်သူတို့ People to People ဖြင့်ပါဝင်လှူဒန်းပေးကြပါရန်တိုက်တွန်းနှိုးဆော်အသိပေးထားပါရခင်ဗျာ။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့မစ်စစ်သွေးတို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ။
ပြည်တွင်းသတင်းတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့ရှင်ရဲထုတ်ရေးသားထားပြီးလောလတ်ຫນွေဦးဖတ်ကြားထားတဲ့ငရေပြည်ကကြောင်းလင်းလေးကားဆိုတဲ့တော်လိုင်းဤကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ငရေပြည်ကကြောင်းလင်းလေးကားအိမ်မက်ဆိုးကတော့တိုးတိုင်းမက်နေကြပဲ။လာမျက်နှာပြင်တော့ယုံယုတ်မရှိတော့။တလောကလုံးဥဒ္ဒရဲ့နန်းစော်နေတဲ့ချီအိတ်များနဲ့ကိုယ်လိန်အင်္ကာကိုရက်နေတဲ့ကြောင်းများဒီလိုနဲ့လူဆိုတာနိုင်ငံရေးတတဝါပဲဆိုတာကိုတကြောင်ချရေးမိတယ်အင်ကူလီမာလာဟာလက်ခလေထောင်ပြီးသူ့အမေလက်ညှိုးကိုလိုက်ဖြတ်တဲ့ဇဝင်ခန်းအပီးမှာငါတို့ဟာကတ်ကြီးသုံးပါးမျက်စိမှောက်ပြီးလွတ်ထွက်သွားတဲ့ဆယ်လမွန်ငါးတွေပေါ့ကွာလို့ပြောကြဆိုကြအချင်းချင်းအားပေးမိကြဟိန်တကငါကမပြေသင်သာပြေးနေခြင်းဖြစ်တယ်ဆိုတာကိုထပ်ရေးလိုက်ရပြန်တယ်တကောင်းရာစုဝင်တဲ့ကမောင်ပေါက်ချိုင်းကိုခမားသိလားအစုပ်ပလုတ်တွေနဲ့တဲနန်းဆောက်ခဲ့တဲ့ကံရစာငယ်ကိုလူမြင်ရင်မှတ်မိမလားတန်တာကြီးအစိတ်ပြီးတဲ့သူတွေတဲ့ခမားလည်းမပါဘူးမဟုတ်လားဒါဆိုမအိပ်မနေအသက်ရှည်ဆိုတဲ့ဝါကြကိုတကြောင်ထပ်ရေးဖြစ်သွားတယ်ဘယ်လိုလုပ်ကောင်းနိုင်တော့မလဲဖျားရှိခိုးတဲ့ကရက်ပြစ်ရှိပါဟာအပြင်ဘက်ထွက်လာပြီးတလောကလုံးလိုက်အနံ့ခံနေကံကောင်းလို့လူလာဖြစ်တာကံဆိုးလို့လူလာဖြစ်တာငင်းခုံလို့အကောင်းဆုံးပုစာပဲကြောင်မဲဖြစ်ဖြစ်ကြောင်ဖြူဖြစ်ဖြစ်ကြွက်မိဖို့ကအဓိကပါအပြူရည်ပြတ်နေတဲ့အဆူအမိန့်ကိုလည်းဒေသနာတစ်ခုလိုရေးထားရမိပြန်တယ်အခုကြားနေရတဲ့အသံတွေကမြောက်လက်ထဲဂီတာရောက်သွားတာလားဒါမှမဟုတ်ထိုးရဆက်ရဗရဘွားနဲ့ခွေးတကောင်ဥနေတာလားရန်သူမျိုးငါးပါးကိုလျှော်ပြီးသားအင်ကြီးတထဲလိုကောက်ဆွပြီးစင်တူတော်ရဲ့ပြစ်စုံပံတက်တဲ့မှာဝတ်တွားလိုက်ပါတယ်။စာပလင်းနှစ်မှာဝတ်ထုတွေလိုတပ်ပေတတ်တာကမ္မတကာနဲ့အဆုံးတတ်ရမလား။ကဗျာတစ်ပုတ်လုံးဖြန့်ကြည့်လိုက်မှငရဲကြီးရှစ်ထပ်မပြည့်သေးရင်ငါနေတဲ့အထက်ကိုပါထည့်ပေါင်းလိုက်တော့ကွာ။မှုတင်ခက်ရဲ့စာသားလိုတပ်ပေတတ်တာခံရတကွာဆိုတဲ့တကြောင်းကူသာအဆုံးမှာရေးချမိတော့လေ။ရေးသူရှင်ရထုတ
်ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်အခုဆက်လက်ပြီးတော့ရန်တိုင်းဖတ်ကြားထားတဲ့ပြည်တွင်းစစ်ရဲ့အလေကတဘာဝဘီအန်ဒီရဲ့ဆိုတဲ့မြန်မာຫນွေဦးခရိုနီကယ်မလ30ရက်မြင်ကွင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
မန္တလေးစကိုင်းနေပြည်တော်ပြည်မနာကြောက်စဲတောင်ငူပျော်ပွဲညောင်ရွှေအင်းလေးစတဲ့မြို့တွေကငလင်လှုပ်ခတ်တဲ့ပြည့်ပြည့်ကျောင်းနဲ့အနီးဆုံးတည်ရှိနေကြတဲ့မြို့တွေနဲ့ငလင်ဘူချမ်းနဲ့နီးကပ်စွာတည်ရှိနေတဲ့မြို့တွေဖြစ်ပြီး ထိခိုက်မှုကိုအဆိုးဆုံးခံစားကြရတာဖြစ်ပါတယ်။အဆိုပါမျိုးတွေနဲ့အများစုကပြည်တွင်းစစ်ဖြစ်ပွားနေတာသို့မဟုတ်ပြည်တွင်းစစ်တန်းကိုတက်ရောက်ခံစားနေကြတဲ့ဒေသတွေဖြစ်ပါတယ်။ဥပမာမန္တလေးမြို့ဟာစစ်ဖြစ်ပွားခြင်းမရှိပေမဲ့စစ်ဖြစ်ပွားမှုကြောင့်ထွက်ပြေးတင်းရှောင်လာကြတဲ့စစ်ဘေးရှောင်တောင်ကနန်တိန်ကနန်ရှိတဲ့သူတွေယာယီခလုံးနေကြတဲ့မြို့ဖြစ်တယ်လို့မန္တလေးတစ်ဖက်ကစကိုင်းမြို့ဆိုရင်လည်းမြို့ဧရိယာကွက်ကွက်လေးသာစစ်ဖြစ်ပွားခြင်းမရှိပဲမြို့ဧရိယာကျော်သွားတာနဲ့တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့မြို့တစ်မြို့ဖြစ်ပါတယ်။ပြည်တွင်းစစ်ကြောင်းငကိုကလေးကဆက်သွယ်ထားတဲ့လမ်းခီးတွေတလျှောက်လုံခြုံရေးတားဆီးတွေကန့်သတ်မှုတွေနဲ့လူတို့အနေနဲ့လည်းလက်နက်ကိုင်တိုက်ခိုက်မှုတွေကြားအသက်ဘေးကလူကင်းအောင်နဲ့ရှင်သန်စားသောက်ဖို့တမွေးဝမ်းကြောင်းလုပ်ငန်းတွေကိုခက်ခက်ခဲခဲလုပ်ကင်ရှင်သန်နေထိုင်နေကြရတာပါ။ကျန်းမာရေးဆောင်ရွက်မှုစနစ်တွေငကိုကလေးကအားနည်းနေတဲ့ဒေသတွေစေဝါကျွမ်းကျင်သူအသုံးစိတ်ဘတ်ဂျက်တွေရှားပါခန်းချောင်းနေတဲ့အခြေအနေလမ်းမဆက်သွယ်ရေးတွေခက်ခဲနေတဲ့အခြေအနေတွေကြားအခုလိုကြီးမားတဲ့ငလျင်ဘေးဒဏ်ကိုခံစားကြရတာဖြစ်ပါတယ်လူလူကအုပ်ချုပ်တဲ့အစိုးရကိုအယုံကြည်မရှိတဲ့အနေအထားမျိုးမှာတသက်မှာတစ်ချိန်လောက်ကြုံတွေ့နေတဲ့ငလျင်ဘေးဒဏ်ကိုခံစားကြရတာဖြစ်ပါတယ်လူဦးရေတသန်းခွဲရှိတဲ့မန္တလေးမြို့နယ်ပတ်သက်တဲ့သတင်းတွေအများအပြားတွေ့မြင်နေကြရပေမယ်လူဦးရေ3သိန်းကျော်ရှိတဲ့စကိုင်းမြို့နယ်ပတ်သက်တဲ့သတင်းတွေနှဲပါနေတာဖြစ်ပါတယ်စကိုင်းမြို့မှာပြိုကျပျက်စီးနေတဲ့နေအိမ်တွေဘာသာရေးအဆောက်အဦတွေအောက်မှာအသက်ရှင်သန်မှုအခွင့်အရေးရှိနေသေးသူတွေအများပြားကြန့်ရှိနေပေမယ့်စကိုင်းမြို့ထက်လူဦးရေ9ဆကျော်များတဲ့မန္တလေးမြို့ကိုအာရုံပိုဆိုင်ခံရတာလဲသတိပြုမိပါတယ်။မန္တလေးမြို့ရဲ့ထိခိုက်ဒေဆုံးမှုပျက်စီးမှုတွေလှိမ့်လင်းမြန်မြန်နဲ့လူမှုကွန်ရက်မီဒီယာတွေပေါ်မှာတွေ့မြင်ကြသေးကြရပေမယ့်စကိုင်းမြို့အပျက်စီးတွေနဲ့ပတ်သက်လို့များများဆားဆားမတွေ့မြင်ကြရပါဘူး။စကိုင်းမြို့ကိုဖြတ်တန်းသွားတဲ့မန္တလေးမုံရွာဆက်သွယ်ထားတဲ့ကားလမ်းတစ်လျှောက်မှာနေအိမ်တွေပျို့ကျပျက်စီးနေပြီးအုပ်ပုံပျက်စီးတွေတပွဲဖြစ်နေတဲ့ဓာတ်ပုံဗီဒီယိုတချို့ပေါ်ထွက်လာတာတွေ့ရပါတယ်။ဗုဒ္ဓဘာသာဝင်တွေရဲ့ဖုံတော်ကြီးကြောင်းသီလရှင်ကြောင်းဖျားစီတီတွေပြိုကျပျက်စီးတယ်လို့အစ္စလမ်ဘာသာဝင်တွေဝတ်ပြုရာဗလီတချို့ပြိုကျခဲ့ရပါတယ်။ဖုံတော်ကြီးကြောင်းတွေသီလရှင်ကြောင်းတွေပြိုကျမှုကြောင်းသေဆုံးမှုတွေများပြားရှိတယ်လို့ပဲစကိုင်းမြို့ဟာစကိုင်းတောင်ရိုးတစ်လျှောက်ဖျားစီတီဖုံကြီးကြောင်းသီလရှင်ကြောင်းတွေအများပြားရှိပြီးအဆိုပါတောင်ရိုးတစ်လျှောက်မှာရှိတဲ့ဘာသာရေးအဆောက်အဦတွေပြိုကျပျက်စီးပြီးပိတ်မိနေတဲ့သတင်းတွေလူမှုကွန်ရက်မီဒီယာမှာဟိုတစဒီတစတွေ့မြင်နေကြရပါတယ်။ဗုဒ္ဓဘာသာရေးအဆောက်အဦတွေမှာအစ္စလမ်ဘာသာဝင်တွေရဲ့ဗလီတွေလည်းပြိုကျပျက်စီးပြီးသေဆုံးသူပိတ်မိနေသူတွေအများပြားရှိနေတဲ့အကြောင်းရေးသားဖော်ပြမှုတွေတွေ့နေရပြီးစေဆိုးရဘက်ကကေဇယ်ရေးအကူအညီနိုင်ငံတကာအကူအညီပေးရေးဖွဲ့တွေရဲ့အကူအညီတွေရောက်ရှိတာမကြားသိကြရသေးပါဘူး။စကိုင်းမြို့ဟာအခုလိုငလင်းဘေးအန္တရာယ်မကျရောက်ခင်ကတည်းကစစ်ကောင်စီရဲ့အုပ်ချုပ်ရေးဟာမြို့ပေါ်မှာသာရှိပြီးစကိုင်းမြို့ကနေမင်းကွန်းဘတ်ဆက်သွယ်ထားတဲ့အရင်ညနေဘေးကကားလက်တလျှောက်စကိုင်းကနေမုံရွာကားလက်တလျှောက်မှာဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲဖြစ်တာချောင်းမြောင်ပစ်ခတ်မှုတွေဖြစ်ပွားနေတဲ့အနေအထားဖြစ်ပါတယ်မင်းကုန်းခေါလောင်းကြီးရှိတဲ့နေရာမင်းကုန်းပထိုးတော်မြာသိန်းနံစီတီစတဲ့နေရာတွေကတစ်ချိန်ကဖျားဖို့ခီးသွားတွေနဲ့စီကားတဲ့ဒေသတွေဖြစ်ပေမဲ့အခုနှစ်ကာလတွေမှာစစ်ကောင်စီတပ်ဖွဲ့တွေမကြာခဏတိုက်ခတ်ခင်ရတဲ့ဒေသတွေဖြစ်ပါတယ်ဒီလိုချင်းနေမျိုးအောက်မှာငလျင်ဘေးကျရောက်ပြီးကေဇယ်ရေးတွေနဲ့ကုညီဘေးရေးတွေကိုလက်နက်ကန်ခုခံတိုက်ခတ်နေတဲ့ဒေသတွေဖြစ်လို့တကြောင်ဒေသကလူတို့ကိုပြည်သူကာကွယ်တပ်ဖွဲ့တွေကိုထောက်ခံအားပေးတယ်လို့မှတ်ယူမှုကြောင့်တကြောင်စစ်ကောင်စီဘက်ကလစ်လျူရှုထားတဲ့သဘောလိုကောက်ချက်ချရပါတယ်။စကိုင်းမြို့ရဲကမြင်ကွင်းတွေကသတင်းတပ်ပုံဗီဒီယိုမှာမြင်တွေ့ရရုံနဲ့တင်စိတ်ထိခိုက်စရာကြေကွဲစရာကောင်းတဲ့မြင်ကွင်းတွေဖြစ်ပါတယ်။လူမှုကွန်ရက်မီဒီယာတွေမှာအကူအညီတောင်းခံနေတဲ့ post တွေအများပြားရေးသားထားကြတာတွေ့မြင်ရခြင်းမှာတော်တော်စိတ်ထဲထိခိုက်ကြေကွဲစရာကောင်းပါတယ်။မတ်စတာရဲ့ပူရှင်အောက်မှာပိတ်မိနေတာမဟုတ်တဲ့သူတွေတောင်အသက်ရှင်တန်ရေးအတွက်တော့ရေးစားစရာမလုံလောက်တဲ့အနေထားအိတ်ဆရာအမိုးကောင်းကောင်းမုံမုံမရှိတဲ့အနေထားမှာအပျက်စီးတွေရဲ့အောက်ကအကူအညီကိုတောင်းခံနေသူတွေအတွက်အချိန်အားကြီးကရေတွက်လို့ရလောက်အောင်နေပါလာနေပြီဖြစ်ပါတယ်။တဘာဝဘေးရန်တွေကိုခံစားရတာချင်းအတူတူနိုင်ငံရေးအရာသဘောထားကွဲလွဲသူတွေကိုခွဲခြားဆက်ဆံတဲ့သဘောထားနဲ့လှုပ်ဆောင်မှုတွေကလူသားမဆန်တဲ့အပြုမှုတွေဖြစ်ပြီးစစ်ကောင်စီရဲ့ဆိုးရုံမှုတွေကိုထပ်မံမှတ်တမ်းတင်ခံရမယ့်ဖြစ်ပျက်တွေဖြစ်ပါတယ်။တဘာဝဘေးရန်တွေကြောင့်လက်နက်ကိုင်တိုက်ခတ်နေကြတဲ့နှစ်ဖက်သောအဖွဲ့တွေကဲဆယ်ရည်တွေပူပေါင်းဆောင်ရွက်ကြရင်လက်နက်ကိုင်ပဋိပက္ခကိုအဆုံးသတ်နိုင်ကြမလားဆိုတဲ့စဉ်းစားမှုအဆိုပြုချက်တွေခုရပိုင်းပေါ်ထွက်လာပေမဲ့နိုင်ငံအာဏာကိုရယူထားတဲ့စစ်ကောင်စီအနေနဲ့ဒီလိုအခြေခံစိတ်နှိမ်စိတ်ထားမရှိတဲ့ဖြစ်ကမျှော်လင့်ချက်တွေကိုပြက်စီးစေမဲ့သဘောဖြစ်ပါတယ်အခုလိုအသက်ရှင်သန်ခွင့်မိနစ်နဲ့နာရီသာကြန့်ရှိတော့တဲ့အချိန်မှာတော့ပြည်တွင်းစစ်တွေကနေထွက်လို့တဲ့စိတ်ဆန္ဒမရှိခဲ့ရင်ရင်းချရေးမျှော်လင့်ချက်ကအလန်းဝင်းနေအောင်မှာအသေးချာပဲဖြစ်ပါတော့တယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။ မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာတိုက်ရိုက်ဖမ်းလို့နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါလားမြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်